တော်တာရှင်များရှင်အမေရိကန်သမ္မတဘုရားဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုအင်ဖြူတော်မှာအခမ်းအနားကျင်းပရင်းမြောက်ကိုရီးယား၊အီရန်နဲ့မြန်မာနိုင်ငံကအမျိုးသမီးအခွင့်အရေးနဲ့ဒီမိုကရေစီရေးတွေအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့တန်ဋိဌာန်ပြုခဲ့ပါတယ်။အင်ဖြူတော်ကနေ VOA သတင်းတောက် Scott Stan ပေးပို့ထားတဲ့သတင်းဆောင်မကိုဒေါ်မမိုးထွန်းကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင
်။ဟုတ်ကဲ့။သမ္မတပြည်ထောင်စုလော်ရာ ဘုရှ်ကအခမ်းအနားအစီအစဉ်ကိုဖွင့်ပေးရင်းကမ္ဘာတစ်ဖက်မှာရှိတဲ့အမျိုးသမီးတွေအတွက်တိုးတက်မှုရှိလာတဲ့အာတက်စရာအရေးလက္ခဏာတွေရှိတဲ့အကြောင်းခင်မွန်းတဲ့ရဲ့အစိုးရအဖွဲ့အစည်းကလည်းဒီတိုးတက်မှုရှိရာရှိကြောင်းနီးလန်းကိုဥတီရာမှအကူအညီပေးနေပါတယ်လို့ပြောပါတယ
် I've been privileged to meet thousands of women from many nationsAnd I believe that women everywhere.
နိုင်ငံအတော်များများကထောင်ကနားမောင်းများစွာသောအမျိုးသမီးတွေနဲ့အခုလိုတွေ့ဆုံရတာကျွန်မဂုဏ်ယူမိပြီးဒန်နီယာမစောကအမျိုးသမီးတွေဟာပညာတတ်ဖို့ငင်းငင်းချမ်းချမ်းကြမ်းကြမ်းမမနေထိုင်မှုကြီးပွားချမ်းသာဖို့သူတို့ရင်ဖွင့်တန်းတွေကိုကဘာကကြားသိချေဖို့ဆိုတဲ့မျှော်လင့်ချက်တွေရှိကြပါတယ်လို့သမ္မတလော်ရာ ဘုရှ်ကပြောသွားတာပါ။သမ္မတ ဘုရှ်ကတော့အမေရိကန်ပြည်ထောင်စုမှာဆိုရင်အမျိုးသမီးတွေရဲ့ဥဆောင်မှုအခန်းကဏ္ဍကနေပါဝင်ဆောင်ရွက်လူစိတ်ဟာစံနာမဲပေးပိုင်ခွင့်ပြည်သူအခွင့်အရေးတွေအတွက်လှုပ်ရှားစည်းရုံးဆောင်ရွက်ရင်းအမေရိကန်တမိုင်းကိုပြောင်းလဲသွားစေခဲ့တယ်လို့ပြောကြခဲ့ပါတယ်
။ Our history was altered because strong women stood up and led.
စိတ်ဓာတ်ပြင်းထန်ခိုင်မာတဲ့အမျိုးသမီးတွေကမမမမရပ်တည်ပြီးဥဆောင်ခဲ့တာကြောင့်ကျွန်တော်တို့ရဲ့တမိုင်းပြောင်းလဲသွားခဲ့ပါတယ်။ဒီအမျိုးသမီးတွေဟာဒန်းတူညီမျှရရှိရေးအတွက်အတားအဆီးတွေကိုဖြိုလှဲခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာဒန်းလူညီမျှတဲ့လူပေါင်းအဖွဲ့အစည်းဟာအစဉ်အမြဲမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုကိုပိုးပြီးတော့ဒန်းလူညီမျှမှုရှိတဲ့နိုင်ငံဖြစ်အောင်ကူညီဖို့ရန်ခိုင်မာတဲ့ခေါင်းဆောင်မှုတွေလိုအပ်ပါတယ်
။ဒီမိုကရေစီနိုင်ငံသစ်တွေရှိကအမျိုးသမီးတွေကိုလှုပ်ပိုင်ခွင့်အာဏာအစင်းချင်းဟာအနာဂတ်မျိုးဆက်တွေအတွက်ညီညာရေးအုတ်မြစ်ချပေးရာရောက်ပါလိမ့်မယ်လို့လည်းမစ္စတာဘုရှ်ကဆိုပါတယ်။အင်ဂျီမာချင်းပါတဲ့အခမ်းအနားတက်ရောက်သူတွေရဲ့မှာအာဖဂန်နစ္စတန်နဲ့အီရတ်ကအမျိုးသမီးခေါင်းဆောင်တွေလည်းပါဝင်ကြပြီးတမရဘုရှ်ကအဲ့ဒီနိုင်ငံတွေကအမျိုးသမီးတွေဟာအမေရိကန်တပ်တွေကအစိုးရတွေကိုဖြုတ်ချပြီးကြဲကဆာလို့တိုးတက်မှုအများအပြားပြုလုပ်ခဲ့ကြတယ်လို့ပြောပါတယ်။မင်းဆိုမင်းညစ်တွေအချိန်ကန်ကြတဲ့အခွင့်အရေးတွေကိုထပ်ပြီးမငင်းပယ်နိုင်သူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုတံမခံရတော့တာကြောင့်ဒီအမျိုးသမီးတွေဟာသူတို့ရဲ့တမိုင်းသူတို့ကိုယ်တိုင်ဖန်တီးနေကြပြီလို့လည်း Mr. Bush ကပြောပါတယ်
။ As women become a part of the democratic process, they help spread freedom.
အမျိုးသမီးတွေဟာဒီမိုကရေစီနီးကြလုပ်ငန်းစဉ်မှာတစိုက်တစ်ဒေသဖြစ်လာကြပြီမို့သူတို့ဟာလွတ်လပ်မှုနဲ့တရားမျှတမှုပြန့်နှံ့အောင်နဲ့အရေးအကြီးဆုံးကတော့အနာဂတ်အတွက်မျှော်လင့်ချက်ရောင်ကြီးသားလာအောင်အကူအညီပေးနေကြပါတယ်။
အမေရိကန်ပြည်ထောင်စုဟာအာဖဂန်နဲ့အီရတ်အမျိုးသမီးတွေအတွက်တင်နန်းပေးရေးစီမံကိန်းတွေကိုရမွန်ဝင်ဆက်လက်ထောက်ပံ့ပေးနေပြီးအမျိုးသမီးတွေအပေါ်ဆက်လက်ဖိနှိပ်နေသေးတဲ့လူပောင်အဖွဲ့အစည်းကိုဆက်ပြီးဖိအားပေးနေတယ်လို့လည်းသမ္မတကဆိုပါတယ်
။ As we work to advance the equality of women in the world's newest democracies, we must remember that many women in other countries
ကဘာကပေါ်ထွန်းစာဒီမိုကရေစီနိုင်ငံသစ်တွေမှာအမျိုးသမီးတွေရဲ့ဒန်းလူညီမျှမှုမြင့်တင်ရေးကိုကျွန်တော်တို့ဆောင်ရွက်နေတော့အီရန်၊မြောက်ကိုရီးယားနဲ့မြန်မာနိုင်ငံလိုကမ္ဘာတစ်ဝှမ်းရှိတခြားနိုင်ငံတွေကအမျိုးသမီးတော်တော်များများဟာအခြေခံကြတဲ့အခွင့်အရေးတွေအတွက်ရုန်းကန်လှုပ်ရှားဆောင်ရွက်နေတုန်းပဲဆိုတာကိုကျွန်တော်တို့သတိရကြပါလေ။ဘယ်နေရာမှာပဲနေနေသူတို့ရဲ့လွတ်လပ်မှုတွေအတွက်မားမမမရပ်နိုင်အောင်အမေရိကန်ကအကူအညီပေးသွားမှာဖြစ်ပါလေ။
America will continue to support courageous reformers around the world, women like Burmese dissident Aung San Suu Kyi.who has spent years under house arrests for her efforts to bring democracy to her nation.
သူမနိုင်ငံအတွက်ဒီမိုကရေစီဆောင်ရွက်ပေးဖို့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်နေနဲ့ချီနေအိမ်အကျယ်ကျုံးနဲ့အချင်းကျနေတဲ့မြမတိုက်ခန်းခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လိုကဘာတဝမ်းကရဲစွန်တတ်တီနဲ့ပြေးဝတဲ့ပြုပြင်ပြောင်းလဲရေးသမားအမျိုးသမီးတွေကိုအမေရိကန်ကဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်။
လင်ကုန်ကူးမှုတွေရောက်သွားကြတဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုတရားမဝင်ကုသရောင်းဝယ်မှုလိင်ပိုင်းဆိုင်ရာကိစ္စမှာခေါင်းပုံဖြတ်ခံရမှုတွေအဆုံးသတ်သွားရအောင်သူအစိုးရအဖွဲ့ဟာတခြားနိုင်ငံတွေနဲ့အတူဆောင်ရွက်နေတဲ့အကြောင်းအမျိုးသမီးတွေနဲ့ကလေးငယ်တွေကိုကူးဆက်ပြန့်နှံ့နေတဲ့ HIV AIDS ရောဂါကိုလည်းအမေရိကန်ကတိုက်ဖျက်နေပါတယ်လို့သမရဘုရှ်ကပြောဆိုသွားပါတယ်ရှင်